မေရိကန်ပြည်သူ49ရာခိုင်နှုန်းကတကယ်လို့အခုချိန်မှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရမယ်ဆိုရင်သူတို့အနေနဲ့သေချာပေါက်မထိုးဘူးဒါမှမဟုတ်မထိုးပြဖို့များတယ်လို့ပြောပြီးကျန်တဲ့51ရာခိုင်နှုန်းကတော့ထိုးမယ်လို့ပြည်သူ့ဒေသဌာနကအခုလကောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်49ရာခိုင်နှုန်းကသူတို့အနေနဲ့ကာကွယ်ဆေးရဲ့ဘေးထွက်ဆိုးကျိုးတွေကိုစိုးရိမ်နေကြောင်းမထိုးဖို့ပို့ပြီးတော့ဆန္ဒရှိနေကြတာပါCOVID-19 ကာကွယ်ဆေးကိုဘေးဥပါအန္တရာယ်ကင်းရင်းနဲ့အသုံးပြုနိုင်မှုကိစ္စနဲ့ပတ်သက်ပြီးအများပြည်သူရဲ့ယုံကြည်မှုကအခုချိန်မှာကျဆင်းနေပါတယ်။ပြီးခဲ့တဲ့မေလကပြည်သူရဲ့စစ်တမ်းမှာတော့တကယ်လို့ကာကွယ်ဆေးထွက်လာခဲ့ရဲ့အမေရိကန်82ရာခိုင်နှုန်းကသူတို့အနေနဲ့ထိုးမယ်ဆိုပြီးတော့ပြောထားတာပါ။ဒါပေမဲ့ဒီလမှာတော့21ရာခိုင်နှုန်းကပဲကာကွယ်ဆေးကိုကျင်းပထိုးမယ်လို့ပြောပါတယ်။အမေရိကန်မှာထုတ်တဲ့ကာကွယ်ဆေးတွေရဲ့ဘေးကင်းလုံခြုံမှုနဲ့ထိရောက်မှုတွေကိုအကုန်လုံးနားမလည်ခင်မှာအဲ့ဒီဆေးတွေကိုအတီးပြူလာနိုင်တယ်လို့အမေရိကန်89ရာခိုင်နှုန်းကယုံကြည်နေပြီး88ရာခိုင်နှုန်းကတော့ကာကွယ်ဆေးရဲ့ဘေးကင်းလုံခြုံမှုနဲ့ထိရောက်မှုတွေကိုမလုံနိုင်ခင်မှာအမြန်အတီးပြူလာမှာကိုစိုးရိမ်နေကြပါတယ်။ Johns Hopkins တက္ကသိုလ်ကဒီနေ့အစောပိုင်းကထုတ်ပြန်တဲ့သတင်းတွေအရတော့ကမ္ဘာတစ်ဝှမ်းမှာ COVID-19 ရောဂါကူးစက်ခံရသူတန်း30ကျော်နဲ့တေဆုံးသူ9သိန်းခွဲနီးပါးရှိသွားပြီဖြစ်တယ်လို့ပြောပါတယ်။ဒီထဲမှာအမေရိကန်ကကူးစက်သူ 6.6 သန်း၊အိန္ဒိယက 5.1 သန်းဘရာဇီးလ်က 4.4 သန်းနဲ့အများဆုံးနိုင်ငံတွေအဖြစ်ရပ်တည်နေကြပါတယ်။တစ်ချိန်တည်းမှာပဲဥရောပတဝက်မှာလည်းဗိုင်းရပ်စ်ကူးစက်မှုတွေဟာဆိုးရိမ်စရာကောင်းတဲ့နှုန်းနဲ့ပြန်ပြီးတော့ဖြစ်လာနေပြီးဒါဟာဥရောပအစိုးရတွေအတွက်အချက်ပေးခေါင်းလောင်းတန်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကသတိပေးလိုက်ပါတယ်ခင်ဗျာ။